ပြင်သစ်နိုင်ငံမှာဆန္ဒပြကန့်ကွက်မှုတွေရှိနေတဲ့ကြားကပဲအငြိမ်းစားယူခွင့်ပင်စင်နဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုသမ္မတ MUM Macron ကစနေနေ့ညမှာလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုလိုက်ပါတယ်။အာယုံတက်ချိန်မတိုင်မီတရားဝင်ပုံနှိပ်မှတ်တမ်းတင်ပြီးရင်ဒီဥပဒေကအတည်ပြုတော်မှာဖြစ်ပါတယ်။ဒီလိုအတည်ပြုပြဋ္ဌာန်းလိုက်တာဖွဲ့စည်းပုံအခြေခံစည်းမျဉ်းကောင်စီကနေတောက်ကြနေမှာအတည်ပြုပြီးနောက်ဆက်လက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဥပဒေအသစ်အရပင်စင်ယူခွင့်ကိုအသက်62နှစ်ကနေ64နှစ်အထိတိုးမြင့်လိုက်တဲ့အတွက်အလုသမားတွေဟာနောက်ထပ်2နှစ်အလုပို့လို့ရမှာဖြစ်ပါတယ်။အလုသမားသားမကတွေနဲ့လက်ဝဲနိုင်ငံရဲ့အင်အားစုတွေကတော့မေလ1ရက်နေ့အလုသမားနေမှာအကြီးအကျယ်ဆန္ဒပြဖို့လှုံ့ဆော်လိုက်ပါတယ်။လက်ရှိပြင်သစ်အကြအတဲ့နဲ့ပတ်သက်ပြီးတင်းလာနေညနေပိုင်းမှာတော့သမ္မတမက်ခရွန်ကတိုင်းပြည်ကိုရှင်းလင်းပြောကြားဖို့ရှိပါတယ်။သမ္မတမက်ခရွန်ရဲ့ဒုတိယတက်တမ်းမှာအလုသမားသားမကတွေနဲ့လက်ဝဲနိုင်ငံရဲ့အင်အားစုတွေဟာအဓိကစိန်ခေါ်မှုတွေဖြစ်လာနေပါတယ်။ဒါဟာဆန္ဒပြလှုပ်ရှားမှုကိုမထီမဲ့မြင်ပြုလိုက်တာပဲလို့ဆိုရှယ်လစ်ခေါင်းဆောင် Olivier Faure ကပြောဆိုခဲ့သလိုလက်ဝဲလွတ်တော် Matt Frontsaf Refan ကတော့ Democratic စနစ်ကိုဖျက်ဆီးလိုက်တာပဲလို့ပြောဆိုပါတယ် Communist Party ခေါင်းဆောင်ကတော့ညစကောင်မှာတကိုးလိုဥပဒေတွေကိုအတည်ပြုလိုက်တာဖြစ်ပြီးမေလ1ရက်နေ့မှာအလုံးလမ်းပေါ်ထွက်ဖို့တိုက်တွန်းထားပါတယ်